အားလုံးမင်္ဂလာပါ Snap Podcast ကနေပြန်ပြီးတော့ကျေးဇူးလိုက်ပါတယ်ဆိုတော့ပုံမှန်ရှင်တော့ကျွန်တော်ဟိုဒီ mic မသုံးဘူးပေါ့နော်ကျွန်တော် Rode Wireless ဒီ Go 2လေးကိုကျွန်တော်သုံးတယ်ဒါပေမဲ့အခုဒီနေ့ကဒီကောင်ကိုကျွန်တော် outdoor စမ်းကြည့်ရှင်တော့ဒီ anti USB ယူလာဖြစ်ပါတယ်ဒါ coffee ပါထုံးတဲ့အတိုင်း sponsor တော့မဟုတ်ပါဘူးဆိုတော့ဒီတစ်ပတ်အတွင်းကျွန်တော် portfolio တွေအကြောင်းပြောပြခြင်းများကြာပြီပေါ့နော် portfolio တွေကကျွန်တော်တို့အတွက်ဟိုဘယ်လောက်ထိအရေးပါအရာရောက်တယ်လေပြီးတော့ဒီကောင်းလေးကိုတုံးပြီးတော့ဟိုကျွန်တော်တို့ဘာလုပ်လို့ရလဲဆိုတော့ကျွန်တော်အရင်ပြောပြခြင်းနေရပါတော့ဆိုတော့ချောင်းတော်နည်းနည်းစိုးနေပါဘာလို့လဲဆိုတော့ဝေသားအေးလို့ပါကျွန်တော်ကလေးတိုက်တော့ကျွန်တော်တခါလေးမျိုးအပြင်းကြီးရယ်ဗျာအပြင်းကြီးပြီးတော့ဟိုအေးကြိုက်တာလည်းပါတယ်ဗောနော်အေးကြိုက်တယ်ဆိုတော့ဟိုအေးဖြော်ရင်မဟုတ်ကျွန်တော်လည်းလို့ဝေသားအေးတာဗောနော်ဝေသားအေးတာကိုကြိုက်တော့ကျွန်တော်တခါလေးဆိုအင်ကြီးပါပါလေးရဲ့ဝေတော်ဖြစ်လဲဆိုတော့ချောင်းဆိုးရင်ကျက်အေးပတ်အဲဖြစ်တယ်ဗောနော်ဆိုတော့ portfolio တွေအကြောင်းပြန်သွားရရင် portfolio ဆိုတာပါလေပြီးတော့ဟို portfolio တွေကဘယ်လောက်ထိအရေးကြီးတယ်လဲကျွန်တော်တို့ဘာလို့ရှိထားဖို့လိုလဲဆိုတာဒီကိုကျွန်တော်ဒီနေ့ပြောပြမှာဖြစ်ပါတယ်ဆိုတော့ portfolio တွေကကျွန်တော်တို့မြင်ဘူးနေကြအရာနဲ့ပြောရရင်ဒီ CV တို့ resume တို့ ਨੇ အဲတော့နည်းနည်းတော့ဆင်တယ်ဗောနော်ဥပမာဒီခါလေးကြတော့ဗျာဒီ CV တွေ resume တွေကဟိုသူတို့ကန့်သက်ထားတဲ့ criteria တွေရှိတယ်ဆိုလိုချင်တာကဗျာတချို့ဆိုရင်အာဆိုပါစို့ digital format နဲ့ပြောရရင်အာ file size ဘယ်လောက်ပဲရှိရမယ်ဘယ်အရွယ်စာဘယ်ဟာအတွင်းမှာပေးရမယ်ပြင်စာမျက်နှာဘယ်လောက်ပဲရှိရမယ်တို့ဒီလိုမျိုးကန့်သက်ထားတဲ့အရာတွေတစ်ခါတလေမှာရှိတယ်ဆိုတော့အဲ့လိုကန့်သက်ထားရင်ကြတော့အဲကျွန်တော်တို့မှာဘယ်လောက်ကောင်းဘယ်လောက်ကျွတ်တဲ့ skills တွေရှိလဲဘယ်လိုမျိုး talent တွေရှိလဲဆိုတာကိုကျွန်တော်တို့ပြကျင်တယ်လားပြဝင်မရှိဘူးပြီးတော့နောက်တစ်ခုကကြတော့ဟိုတစ်ခါလေးမှာဒီ competitive ဖြစ်လာတယ်ဗျာဆိုပါစို့ဟို CV ရယ် resume ကြီးဆိုတာကတစ်ခါလေးမှာကျွန်တော်အလုပ်လျှောက်တဲ့အခါမှာဖြစ်ဖြစ်ကြောင်းလျှောက်တဲ့အခါမှာဖြစ်ဖြစ် scholarship တွေဒီ program တွေလျှောက်တဲ့အခါမှာဖြစ်ဖြစ်လိုတယ်ဗျာဆိုတော့ဟိုတစ်ခါလေးမှာလိုတယ်ပေါ့နော်အမြဲတမ်းတော့မပေးရဘူးပေါ့နော်တစ်ခါလေးကြောက်လေအဲ့လို cover letter နဲ့တွေ့ပြီးတောင်းတာရှိရဗျာအဲ့လိုမျိုးဒီလိုမျိုးဒမန်းများတဲ့နေရာတခုဆိုပါလေလူအများကြီးလျှောက်တဲ့ scholar တခုလူအများကြီးဝင်တိုးတဲ့အလုပ်နေရာတခုမှာဒီပေါ့အဲ့လိုမျိုး CV resume နေအများကြီးရောက်လာတဲ့အခါမှာ portfolio တွေနဲ့တွဲကြည့်တဲ့အခါမှာဒီလို competitive ဖြစ်လာပြီဆိုရင်ကျွန်တော်တို့ရဲ့ portfolio က strong ဖြစ်နေဖို့လူတွေဗျာဒီလားကျော်ဒါနှစ်ခုတွဲပြီးပြောပြပါဘောနော် portfolio ဆိုတာပါလဲဆိုတော့ကျွန်တော်အကြံပြန်ပြောပြတာပေါ့အဲဒီထပ်ပုံပြီးနားလည်အောင်ပြောရရင်တော့ portfolio ဆိုတာကလည်းဒါ CV ပါပဲဒါပေမဲ့ virtual အဲပုံစံတာပေါ့နော် digital ပုံစံနဲ့ပြောရအောင်ပေါ့ဆိုတော့ portfolio ပုံ type တွေကအမျိုးမျိုးရှိရဗျာဥပမာတချို့တွေဆိုရင်များသောအားဖြင့်တွေ့ရတာ website တွေနဲ့ပြကြတာတွေရှိရပြီးတော့အဲ့လိုမျိုးဥပမာကျွန်တော်တို့ဆိုရင်ဒါအခုဆိုရင်ကျွန်တော်ဆိုရင်ဒီ podcast တွေလုပ်တယ်အာ video တွေလုပ်တယ် video vlog တွေလုပ်တယ်အဲဓာတ်ပုံတွေရိုက်တယ်အဲ့ဒါတွေကိုကျွန်တော် video vlog တွေဆိုရင်ကျွန်တော် Facebook တွေ YouTube တို့မှာတင်နေဒီ podcast ဆိုရင်လည်းဒီ Apple podcast တို့ Spotify တို့မှာတင်နေပြီးတော့ကျွန်တော်ရိုက်ထားတဲ့တခါလေးမှာဓာတ်ပုံလေးရိုက်တယ်ဗျာဟိုဓာတ်ပုံလေးဆိုရင်ကျွန်တော် Instagram မှာတင်နေဒါတွေကကျွန်တော်ရဲ့ portfolio ပဲဗျာဆိုပါတော့ကျွန်တော်ကအဲဆိုပါတော့အခုချိန်မှာဒါ media company တခုခုမှာ broadcasting company တခုခုမှာကျွန်တော်တက်လျှောက်တယ်ပဲထားပါတော့အဲမင်းမှာဘာရည်ချင်ဘာ experience တွေရှိလဲအဲ့ဒီ experience တွေပြင်မင်းရဲ့ portfolio ကဘာလဲမင်းကဘယ်လိုပုံစံမျိုးတွေကိုကြိုက်တာလဲမင်းရဲ့အထားဘာလဲအဲ့လိုမျိုးပေါ့ဗျာမိလာပြီဆိုရင် okay ကျွန်တော်မှာဒီကကျွန်တော်မှာကျွန်တော်ဒါ YouTube ကြည့်မယ်ကျွန်တော် Facebook ကြည့်မယ်ကျွန်တော်ဒီလိုမျိုးvlog တွေရိုက်တယ်ဒီလိုမျိုး podcast တွေဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ဒီလိုမျိုး category အောက်ကနေလို့ပုံစံ podcast တွေလုပ်တယ်အဲ့ဒါတွေကိုကျွန်တော်ဆိုပါစို့ဒီဘယ်လိုဘယ်နေရာနေမှာတွားပြီးတော့ distribute လုပ်တယ်ဘယ်နေရာမှာတွားပြီးတော့တင်တယ်ပေါ့နော်ပြီးတော့ကျွန်တော်နားထောင်နေသူကဘယ်လောက်ရှိရဲအဲ့လိုမျိုးကျွန်တော် audience ကဘယ်လိုရှိရဲကျွန်တော်အဲ့ဒါတွေကိုတွားပြီးတော့ကျွန်တော် show off လုပ်လို့ရတယ်ဗျာများသောအားဖြင့်တချို့ကကြတော့အဲ့ဒီ pack အဲ့လိုမျိုး portfolio လုပ်တဲ့အခါမှာဟို website တွေတုံးနေကြရဆိုလဲရှိရဥပမာဒီဓာတ်ပုံဆရာတွေရှိရအဲပြီးရင်ဒီစာရေးဆရာတွေပြီးတော့အဲ့လိုပကြီဆွဲတဲ့လူတွေအဲ့လို artwork လုပ်တဲ့လူတွေပြီးတော့တချို့ဆိုရင်များလို့ကိုပိုင်ဒီ handicraft အဲ့လိုမျိုးဗျာလက်မှုပစ္စည်းလေးလုပ်တဲ့လူတွေအများကြီးပဲရှိရဗျာ portfolio ကနောက်တစ်နည်းနဲ့ပြောရရင်ကျွန်တော်တို့ရဲ့ဝါသနာတွေကိုပြတဲ့နေရာပဲဗျာကျွန်တော်တို့ရဲ့ hobby ကျွန်တော်တို့မှာဗျာကျွန်တော်တို့နှစ်တိုက်တဲ့ကျွန်တော်တို့အားလက်ချိန်မှာပဲဖြစ်ဖြစ်ဒါပေမဲ့ကျွန်တော်တို့အပန်းဖြေတဲ့အနေနဲ့လုပ်တဲ့ဥမာဝါသနာတွေအများကြီးရှိရဗျာဆိုတော့အဲ့ဒီဝါသနာတွေကိုလည်းကျွန်တော်တို့က portfolio အဖြစ်ပြောင်းလိုက်လို့ရတယ်ဘာဘယ်လိုမျိုးလဲဆိုတော့ဗျာ ဥပမာအနေနဲ့ပြောရရင်အထူးသဖြင့်ကျွန်တော်ဆီမှာဆိုရင်ကျွန်တော်မြန်မာပြည်မှာဆိုရင်ဗျာဒါမြန်မာပြည်မှာဆိုရတဲ့ဒါနီအန်တော်တော်များများပါကျွန်တော်နောက်ကကျွန်တော်နောက်ကရိုက်ကွင်းလာမသိဆိုရနီအန်တော်တော်များများပါဗျာဒီတစ်ခါတလေမှာဝါသနာထက်ဒီဘိုက်ပြေးဖို့အတွက်ကယ်ရီယာတစ်ခုကိုရှင်းပြီးယူရတဲ့အခါမျိုးတွေရှိရလောက်ခွင့်မကြုံပါတော့ကျွန်တော်ဝါသနာကိုကယ်ရီယာလမ်းကြောင်းနေနဲ့တွားဖို့ဟိုမရွေးလိုက်ရတဲ့အခိုက်အတန့်ကြီးရှိခဲ့ဗျာဒါမဲ့အခါခွင့်တင်လို့အချိန်တစ်ခုရောက်လာလို့ကျွန်တော်တို့ရဲ့ဝါသနာနဲ့ကျွန်တော်တို့အတမိုးဝမ်းကြောင်းပြုလို့ရမယ်အခွင့်အရေးတစ်ခုရောက်လာတဲ့အခါကျရင်ဒီ portfolio တွေကကျွန်တော်တို့ကိုပြန်ပြီးတော့အကျိုးပြုနိုင်တယ်ဗျာအခုသဖြင့်ဟိုဥပမာတစ်ခုပြောပြမယ်ဗျာဒါကျွန်တော်အကြောင်းပေါ့နော်ကျွန်တော်ရဲ့အကြောင်းလေးတစ်ခုပေါ့အဲဘာလဲဆိုတော့ကျွန်တော် YC လို့ဘာလို့တခြားဒီအရှင်အဲ့လိုမျိုး scholarship တွေ fellowship တွေဘာရခဲ့တော့မှဆိုရင်ဟိုကျွန်တော်တွားနေရကျွန်တော်တက်နေရတက်ကတူနဲ့အဲဘာမှမဆိုင်ဘူးပေါ့နော်ကျွန်တော်အဲ့တုန်းကကျွန်တော်က engineering school ကိုတက်နေရဗျာ engineering ကျောင်းတစ်ခုမှာကျွန်တော်တက်နေရဒါပေမဲ့ကျွန်တော်ရောက်ရတဲ့အဲ့လို fellowship တွေ scholar ရအကုန်လုံးကိုကြည့်လိုက်မယ်ဆိုရင်အဒီ social science တို့ political science တို့အဲ့ဒါတွေနဲ့ဆက်နွယ်တဲ့အကြောင်းအရာပတ်သက်ပြီးတော့ပဲကျွန်တော်ရခဲ့တာပေါ့နော် okay ဒါဆိုရင် main တက်နေရ education နဲ့လည်း education နဲ့လည်းမဆိုင်ဘူးဘာလို့ main idea အနေနဲ့ပတ်သက်ပြီးတော့အဲ့လိုဓမ္မများရတဲ့အခါကမင်း competitive ဖြစ်တဲ့အခါဒီမှာရောက်ရလဲဆိုရင်ကျွန်တော်ရဲ့ portfolio ကြောင့်ပဲဗျာကျွန်တော်ကကြောင်းတက်နေရဟုတ်တယ်တက္ကနဒါပေမဲ့တခြားတစ်ဖက်မှာကျတော့ကျွန်တော်အဲ့လို NGO တွေမှာအလုပ်လုပ်တယ် volunteering program တွေမှာဝင် join နေဒီ community development program တွေမှာကျွန်တော်ပါထားတယ်ဆိုတော့အဲ့လိုမျိုး portfolio တွေကနေဒီလိုမျိုး scholarship တခုကို join တဲ့အခါကျတော့အဲကျွန်တော်အဲ့လိုမျိုးရခဲ့ပေါ့လေရှိတယ်ပေါ့နော်ဆိုတော့ဒါအဲ့ဒါဘာလို့အဲ့လိုပြောလဲဆိုတော့အခုချိန်မှာကျွန်တော်ဘော်ဒါရီထဲမှာရောပြောကျွန်တော်နဲ့တီးတယ်အဲ့လိုအတိုင်းဝိုင်းနေတယ်ပေါ့အများကြီးရှိရဗျာဘာလို့လဲဆိုတော့တချို့လူတွေဆိုရင်တအားကျွတ်တယ်ဗျာတအားကျွတ်တယ်ဆိုအဲ့လိုမျိုး talent အရန်ကောင်းတဲ့လူတွေရှိရဗျာဟိုလိုပကြီးဆွဲတဲ့လူတွေရောအဲ့လိုဓာတ်ပုံရိုက်တဲ့လူတွေတကယ် skill ရှိတဲ့လူတွေအများကြီးပဲရှိရဗျာဒါပေမဲ့ဟိုအကြောင်းအကြောင်းကြောင့်ပေါ့နော်သူတို့ရဲ့အဲ့လိုမျိုးတကယ် talent ရှိတဲ့အရာတွေကိုသူတို့အသုံးမချနိုင်မဲနဲ့အဲတခြားလမ်းကြောင်းတစ်ခုမှာသူတို့ရောက်နေရမျိုးတွေရှိတယ်ဆိုတော့တစ်ခါလေကျတော့လေဓာတ်တွေလုံနေရတာကိုမဘာလို့ဓာတ်တွေလုံနေမိပါလဲအစမှဆိုပါဆိုဗျာကျွန်တော်တို့ကပကြီးဝါနာပါလို့အဲ vlog ရိုက်တာဝါနာပါလို့ဒီအဲ့လိုမျိုးဓာတ်ပုံရိုက်တာဝါနာပါလို့လောက်တာလုံနေရပဲဒါပေမဲ့တို့ကဓာတ်ကြီးတွေကိုဘာရွယ်ချက်နဲ့လုံမှာလဲပေါ့နော်ဘာအတွက်လုံမှာလဲအနည်းဆုံးတော့ဗျာကျွန်တော်တို့တခုနကပြောလို့ပဲကျွန်တော်တို့ဒီဓာတ်တွေကိုကျွန်တော်တို့တင်ထားလို့ရတယ်ဟိုမှာလို့ Facebook page လေးမှာအဲ့လိုမျိုးတင်လို့ရတယ်ကျွန်တော်တို့ရဲ့အဲ့လို social media တွေမှာတင်ထားပြီးတော့ကျွန်တော် portfolio နဲ့ကျွန်တော်တင်ထားလို့ရတယ်ဗျာ portfolio ဆိုတာခဏထားလောင်ဗျာအဲ့ဒါဆိုရင်ဘာမှမလုပ်ဘဲနဲ့ကိုယ့်တကွေတကာရဆိုရင်တော့မှကျွန်တော်တို့မှာဗျာအိမ်မှာတခါလေးကျွန်တော်တို့အရင်အခုခစ်တော့ဒါအခုခစ်ကတော့ဖုန်းနေပါဘောလာလို့နေဝိုင်းပေါ့နော်ကျွန်တော်ငငယ်တုန်းကဆိုရင်အာအိမ်တိုင်းအိမ်တော်တော်များများမှာဒီဓာတ်ပုံအယ်ဘမ်လေးတွေရှိကြတယ်ဗျာဓာတ်ပုံအယ်ဘမ်လေးတွေဆိုတာကအာကျွန်တော်တို့ငငယ်တုန်းကဓာတ်ပုံလေးတွေပြောအလူအလူတွေမင်္ဂလာအဲ့လိုဓာတ်ပုံအယ်ဘမ်လေးတွေကျွန်တော်တခါလေးမှာပြန်ကြည့်ကြမျိုးရှိရဗျာဆိုတော့Overly portfolio ဆိုတာအဲ့လိုမျိုးပဲဗျာအဲ့ဒီဓာတ်ပုံ album လေးတွေနဲ့တွားတူတယ်ဗျာဒီဟာတွေကိုကျွန်တော်တို့အသုံးမချခဲ့ဘူးဆိုရင်တော့မှတစ်ချိန်ချင်းကျွန်တော်တို့ဟိုအတက်ကြီးသွားတာပဲဖြစ်ဖြစ်အဲ့လိုနေရာတခုရောက်တဲ့အခါမှာဗျာဒါမှမဟုတ်ကျွန်တော်တို့အရင်ဘာမှလုံးချင်းကန်ကြီးစိမ်းမရှိတော့ဘဲနဲ့အာစိတ်ညစ်ဘာမှမလုပ်ချင်တဲ့အချိန်မှာဆိုရင်တော့မှကိုလုတ်ခဲ့ဘူးတဲ့အရာလေးတွေပြန်ကြည့်ပြန်ထားဒါကြောင့်အတိတ်ကိုပြန်တန်းတားဖို့ပြောတာမဟုတ်ဘူးဗောနော်ဆိုလိုချင်တာကဗျာဒါလေးကိုပြန်ကြည့်ဩငါတစ်ချိန်ကအာဒါမျိုးတွေတောင်ဒီလိုမျိုးလုတ်ခဲ့ပြီးရလုတ်ခဲ့မိတာပါလားလုတ်ခဲ့သေးတာပါလားအာဒီလိုမျိုးဓာတ်ပုံလတ်လတ်လေးတွေအဲပကြီးလတ်လတ်လေးတွေအဲပြီးတော့အဲ့လိုမျိုးဝတ္ထုကောင်းကောင်းလေးတွေအစားသဖြင့်ဘာလို့ငါဝန္ဒနာပါရဲ့အရာတွေမှာငါဒီလိုမျိုးစိတ်နှိပ်ပြီးတော့လုတ်ခဲ့မိပါလားဆိုပြီးတော့တွေးပြီးတော့ဟို energy အစ်စ်ပြန်မွေးလို့ရရဗျာဟိုရီးသားဟောင်းနဲ့ပတ်သက်တဲ့အမှတ်တရတွေတော့မပါမိစေနဲ့ပေါ့နော်ဘာလို့လဲဆိုတော့တဖန်ပြန်ပြီးတော့အသေးကွဲနေရမှာဆိုတော့ဆိုအမ်မန်တော့ကြံပြောကြံ portfolio ကြောင်းပါတခြားအကြောင်းတွေတော့မပြောတော့ပါဆိုတော့အဲ့လိုမျိုးပဲဗျာအဲ့ဒီအတွက်ကျွန်တော်တို့ကဒီ portfolio လေးတွေလုပ်ထားလို့ရတယ်ဒါပေမဲ့စကားရှည်သွားတာခြားထဲမှာကျွန်တော်မေ့သွားတာပါလဲဆိုတော့ဒီຢာတွေကကျွန်တော်တို့အဲ့လိုမျိုးလုပ်ငန်းဝင်ဝင်တဲ့အခါမှာအရင်အရေးကြီးတယ်ဗျာဒီ portfolio တွေကအလုပ်လုပ်တဲ့အခါမှာအဲ့လိုလုပ်ငန်းဝင်အဲ့လိုမျိုးကျွန်တော်အလုပ်နဲ့တွဲသုံးလိုက်တဲ့ဆီမှာလုပ်ငန်းဝင်ဆိုတာကျောင်းသားဆိုတော့အဲ့လိုကျောင်းဟောဖြစ်တဲ့နေရာမှာကျွန်တော်ကတော့ဒီလိုမျိုး skill ရှိရယ်ကျွန်တော် talent ကဒီလိုပြားဆိုပြီးကျွန်တော်တို့ကြွားလို့ရတယ်ဗျ show off လုပ်လို့ရတယ်တခါလီမှာကျတော့ဟိုဟန်ဟိုဘယ်လိုပြောမလဲဟိုနည်းနည်းကြွားဖို့လိုတယ်ဗျာမတိုင်းပြောရင်ကြွားရယ်ဆိုတာဟိုကျွန်တော်ပြောချင်တာ show off လုပ်ဖို့လိုရယ်ပေါ့နော် show off လုပ်တယ်ဆိုတာကျွန်တော်တို့မှာဘယ်လို talent နေတဲ့ skill တွေရှိရယ်ဆိုတော့ကျွန်တော်တို့တိမှ တစ်ခါလေးမှာကျွန်တော်သွားကြည့်နေလမ်းကြောင်းကိုရောက်တာမျိုးကြီးရှိရဗျာဆိုတော့အဲ့အတွက်တစ်ခါလေးမှာဟို CV တွေ resume တွေထက် CV တွေ resume တွေရောပြီးတော့ဒီကျွန်တော်ခုနကပြောခဲ့တဲ့ portfolio လေး portfolio လေးတွေရောရှိထားမယ်ဆိုရင်ဟိုပိုကောင်းတဲ့လမ်းကြောင်းကိုပို့ပြီးတော့ရောက်နိုင်တယ်ပေါ့နော်ဆိုတော့ပြီးတော့ professional ဖြစ်တာပေါ့ဘာလို့လဲဆိုတော့အခုခေတ်မှာနေရာတော်တော်များများမှာကသူများထက်ဓမ္မသာချင်းကိုကတကယ် professional လမ်းကြောင်းကိုသွားမယ်ဆိုရင်ကိုက professional ကြာနေဖို့လိုတယ်ဗျာဆိုတော့ professional တယောက်ရဲ့ပုံစံအတိုင်းတကယ် smart ကြာနေအဲ့လိုမျိုးအလုပ်လုပ်တဲ့ environment တစ်ခုကိုသွားခြင်းဒီလိုမျိုးအဲလိုအပ်တဲ့ criteria လေးတွေအဲဖြည့်ထားဖို့လည်းလိုတယ်ပေါ့နော်ဆိုတော့ကျွန်တော်နေ့ပြောတာရဲ့အမှားပိုင်လေခွင့်လို့ပါဘာလို့လဲဆိုတော့ဒီနေ့ကျွန်တော်အမှန်တော့ဒီ mic ဆိုင်ခြင်းလို့အမှန်တည်းပြောတော့ mic ဆိုင်ခြင်းလို့အဲ့နဲ့ကျွန်တော်အကြောင်းအရာတစ်ခုရှာနေတဲ့အဲ့လိုမျိုးဒီကျွန်တော် portfolio တွေအကြောင်းလေးတွေးနေတာဆိုတော့အဲကောက်ကောင်ရင်ကထပ်လွယ်လေဖြစ်ပါတယ်ဆိုတော့နားထောင်ပေးလို့လည်းအများကြီးကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ Apple Podcast တို့ Spotify တို့မှာလည်းကနေထောင်လို့ရပါတယ်အဲ့ဒီမှမဟုတ်ဘူးပေါ့နော်တခြား podcast နားထောင်လို့ရတဲ့ဘယ် platform မှာမဆိုအဲ hit sorry လို့ရရှာပြီးနားထောင်လို့ရပါတယ်ဆိုတော့ Facebook တို့ YouTube တို့မှာလည်းနားထောင်ပေးတဲ့တွေကိုလည်းအများကြီးကျေးဇူးတင်ပါတယ်ဆိုတော့နောက်လာမယ့် podcast တွေမှာပြန်တွေ့ပါမယ်ခင်ဗျာဆိုတော့အားလုံးပဲကြည့်ဆိုင်ကြပါကြည့်ပါ